UFC ကြက်ကြော်ဆိုင်ကိုမြန်မာနိုင်ငံမှာဖွင့်ဖို့ဘယ်လိုစတင်နေတာပါလဲရှင်
Yeah, so we've been looking very closely at expanding and building a consumer and retail platform.
ကျွန်တော်တို့ဟာစားသုံးသူတွေရဲ့ဝယ်လို့အားနဲ့လက်လီအယောင်ဆိုင်တွေရဲ့ဆွဲဆောင်နိုင်မှုစတာတွေကိုလွန်ခဲ့တဲ့တစ်နှစ်ခွဲအတွင်းမှာတည်တည်ချာချာလေ့လာခဲ့ပါတယ်။မြန်မာနိုင်ငံမှာ KFC ကြက်ကြော်ဆိုင်တွေကိုဖွင့်နိုင်ဖို့အတွက်အဓိကထားပြီးတော့လေ့လာခဲ့တာပါ။ကျွန်တော်တို့ Yuma Holdings နဲ့ KFC ရဲ့ပင်ရင်းကုမ္ပဏီဖြစ်တဲ့ Yum Brands တို့ဟာလွန်ခဲ့တဲ့6လအတွင်းလေးလေးနက်နက်ဆွေးနွေးခဲ့ကြပါတယ်။ Yum ကုမ္ပဏီကဈေးကွက်သူတွေတနာကိုကြဲကြဲပြန့်ပြန့်လုပ်ခဲ့ပါတယ်။မြန်မာနိုင်ငံမှာသူတို့နဲ့တွဲလုပ်နိုင်မဲ့ကုမ္ပဏီကြီးတွေကိုလည်းရှောက်ဖွေစူးစမ်းရင်းပါ။အော်တိုဘောလာ13ရက်နေ့တနင်္လာနေ့ကထုတ်ပြန်ချက်ထဲမှာဒီလုပ်ငန်းစဉ်တွေကိုရှင်းပြထားပါတယ်။ Yum ကုမ္ပဏီကကျွန်တော်တို့ Yuma လုပ်ငန်းစုကိုမြန်မာနိုင်ငံအတွက် franchise လုပ်ပိုင်ခွင့်ပေးပြီးတော့ရောင်းချဖို့စီးပွားဖက်ဖြစ်ရွေးချယ်လိုက်တာပါ။
လူငယ်ရဲနဲ့နဲ့လောက်ကရန်ကုန်မှာ KFC စားတောက်ဆိုင်တဆိုင်ဖွင့်လာခဲ့တာရှိတယ်လေ။အဲ့ဒီဆိုင်က franchise ရတာတဲ့တရားဝင် KFC ဆိုင်မှာလားရှင်
။ The outlet that was here a couple of years ago was actually an unofficial KFC.
ရန်ကုန်မြို့မှာလူငယ်တဲ့နှစ်နှစ်လောက်ကဖွင့်သွားတဲ့ဆိုင်ဟာတရားဝင် KFC ဆိုင်မဟုတ်ပါဘူး။ပထမဆုံးတရားဝင်ဖွင့်မဲ့ KFC ဆိုင်ဟာကျွန်တော်တို့2015မှာမှဖွင့်ဖို့ပြင်ဆင်နေတဲ့ဆိုင်ဖြစ်လာမှာပါ။
အခု2015မှာ KFC ဖွင့်ဖို့အတွက်ဘယ်လိုပြင်ဆင်မှုတွေလုပ်နေလဲဆိုတာသိပါရစေ
။ There are a number of work streams that need to happen before the first outlet can actually open.
ပထမဆုံးဆိုင်ခွဲမဖွင့်ခင်မှာလိုအပ်မဲ့အလုပ်တွေကတော့အများကြီးပါ။လိုအပ်တဲ့ပစ္စည်းတွေကိုပံ့ပိုးဖို့စီမံကုတ်ကဲမှုကစလို့အရေးသွေးအာမခံမှုကုန်ထုတ်လုပ်မှုဝန်ထမ်းစုဆောင်ရေးနဲ့လေ့ကျင့်သဏ္ဍာန်ပေးရေးတွေကိုအခုတည်းကစတင်လုပ်ကိုင်နေကြပါပြီ KFC ကိုမြန်မာနိုင်ငံမှာဖွင့်ဖို့အတွက်ကျွန်တော်တို့ဘက်ကတော့တိတ်ကိုတက်တက်ကြွကြွပြင်ဆင်နေကြတာဖြစ်ပါတယ
် KFC ကနိုင်ငံတကာစားသောက်ဆိုင်တစ်ခုဖြစ်တာကြောင့်စားသုံးသူတွေအတွက်နိုင်ငံတကာအစ်စ်မီဘလို့ပြင်ဆင်မှုတွေလုပ်ထားလဲဘလို့တွေစီစဉ်မလဲဆိုတာသိပါရစေ
I think there's a couple of things to point out the first is we definitely think that this will be an aspirational productas we see people move up the income scale we
အဲ့ဒါနဲ့ပတ်သက်လို့တော့နှစ်ချက်လောက်တော့ပြောပြလို့ရပါတယ်ပထမဆုံးအနေနဲ့ KFC ဟာအများအတူယူအားကျလောက်တဲ့စားတောက်ဆိုင်ဖြစ်လာလိမ့်မယ်ဆိုတော့ကျွန်တော်တို့ယုံကြည်ပါတယ်စားသုံးသူတွေဟာဝင်ငွေတိုးတက်လာတာနဲ့အမျှအရင်တုန်းကနဲ့မတူတဲ့စားတောက်ဆိုင်တွေမှာစားသုံးလာကြတာကိုလည်းတွေ့ရပါတယ်ဒါကြောင့်ကျွန်တော်တို့ဟာမြန်မာနိုင်ငံမှာအများပြည်သူစားသုံးနိုင်တဲ့စားတောက်ဆိုင်ဖြစ်လာဖို့အဓိကထားပါတယ်ဒါကတော့ပထမဆုံးချက်ပါဒုတိယချက်အနေနဲ့ကတော့ KFC ဟာနိုင်ငံတကာစားတောက်ဆိုင်ဖြစ်တဲ့အတွက်ကောင်းမွန်ပြီးတော့လက်ဆက်တဲ့စားစရာအရေးသွေးမီချက်ပြုတ်နီးနဲ့အစားအသောက်ဘေးကင်းမှုတွေကိုတံပိုးထားပြီးတော့အလေးထားဆောင်ရွက်သွားမှာဖြစ်ပါတယ်။မြန်မာပြည်သူတွေအနေနဲ့လည်းဒီလိုနိုင်ငံတကာစံချိန်မီစားစရာတွေကိုစားသုံးနိုင်တော့မှာပါ
။ KFC ရောက်လာတဲ့အခါမှာနိုင်ငံတကာဈေးကွက်မှာရောင်းတဲ့အတိုင်းဆိုရင်ဈေးကြီးနေမှာပဲလေ။အများပြည်သူတွေအောက်ခြေလူရန်စားရဲ့တိတ်စားနိုင်မှာမဟုတ်ဘူးပေါ့။အဲ့ဒါနဲ့ပတ်သက်ပြီးတော့ရောဘလို့များစဉ်းစားစီစဉ်ထားပါသလဲ
။ We definitely want to make sure that KFC is going to be accessible to a large number of consumers.
ကျွန်တော်တို့ကတော့ KFC ကိုလူများစားနိုင်အောင်ရောင်းချပေးမှာပါအခုမြန်မာနိုင်ငံအတွင်းမှာလည်းလူလက်တန်းစားတွေပုံများလာပြီးတော့သူတို့ရဲ့ဝင်ငွေတွေဟာလည်းတိုးလာတာကြောင့်သူတို့ရဲ့စားသုံးနိုင်မှုတွေတိုးတက်လာတာဟာကျွန်တော်တို့အတွက်အခွင့်အရေးတစ်ခုပါတေချာပေါက်အနေနဲ့ကတော့လူများပြစားသုံးနိုင်တဲ့ဈေးနှုန်းနဲ့ရောင်းချပေးမှာပ
ါအခုမြန်မာနိုင်ငံပြုပြင်ပြောင်းလဲတဲ့အချိန်မှာစီးပွားရေးလုပ်ကိုင်တဲ့အခါဘယ်လိုစိန်ခေါ်မှုတွေကိုကြုံတွေ့ရပါသလဲရှင်
No certainly there's definitely a number of challenges within the country given its current stages of development
နိုင်ငံရဲ့လက်ရှိတိုးတက်မှုအခြေအနေကိုလိုက်ပြီးတော့စိန်ခေါ်မှုတွေအများကြီးရှိပါတယ်။နိုင်ငံရဲ့အခြေခံအဆောက်အုံတည်ဆောက်မှုတွေ၊ပို့ဆောင်ရေးတွေ၊ထောက်ပံ့ပစ္စည်းစီမံကွက်ကဲမှုတွေအစသဖြင့်ပေါ့။ Yum ကုမ္ပဏီနဲ့တွဲပြီးတော့ဈေးကွက်ကဲဖြတ်မှုတွေလုပ်တဲ့အခါမှာလည်းဒီအပိုင်းတွေကိုတည်တည်ချာချာဆောင်ရွက်ကြရမယ်လို့ဆုံးဖြတ်ထားပါတယ်။ပြည်ရင်းစီးပွားဘက်တွေနဲ့ဆွေးနွေးတဲ့အခါမှာလည်းစက်မှုနဲ့နည်းပညာပိုင်းအခြေခံတည်ဆောက်မှုတွေမှာလည်းအားနဲ့နေသေးတာကိုတွေ့ရပါတယ်။ထောက်ပံ့ရေးပစ္စည်းတွေကိုစီမံကွက်ကဲမှုလည်းအပါအဝင်ပေါ့
KFC မြန်မာနိုင်ငံကိုရောက်လာတဲ့အခါမှာ Yuma Strategic အနေနဲ့မြန်မာပြည်သူတွေအတွက်အလုပ်ကင်ခွင့်လန်းနေဖန်တီးပေးမှလာသိပါရစီ
Yeah certainly I think twofold one Yuma Strategic as a broader company is very focused on recruiting and training local talent
တေချာတာပေါ့ဗျာ Yuma Strategic အနေနဲ့ပြည်တွင်းကအရေးချင်းရှိသူတွေကိုစုဆောင်းသွားမှာပါ KFC အတွက်မြန်မာနိုင်ငံသားတွေရှောက်ထားနိုင်ဖို့အလုပ်တွေတော်တော်များများခေါ်မှာပါအခြေခံအဆင့်ကနေစီမံခန့်ခွဲမှုအဆင့်အထိခေါ်မှာဖြစ်လို့မြန်မာပြည်သူအများအများ KFC စားသောက်ဆိုင်တွေမှာအလုပ်လုပ်ကင်နိုင်ကြမှာပါ
။နိုင်ငံတကာကုမ္ပဏီတွေအများအပြားမြန်မာနိုင်ငံကိုရောက်လာကြပြီ။သူတို့တွေကစီးပွားရေးလည်းလုပ်တယ်၊တာဝန်သိရင်းနှီးမြှုပ်နှံမှုအစီအစဉ်တွေလည်းလုပ်ကြပါတယ်။ KFC ရောက်လာတဲ့အခါမှာရောမြန်မာပြည်သူတွေအတွက်တာဝန်သိရင်းနှီးမြှုပ်နှံမှုအစီအစဉ်တွေလုပ်မှာပါလားရှင်
? Certainly and that's actually a very good question and one of the reasons why we as Yum! Strategic were quite attracted to partnering with Yum! Brands and KFC as a
လုပ်ဖြစ်မှာပါအလွန်ကောင်းတဲ့မေးခွန်းဖြစ်ပါတယ်ဒါဟာလည်းကျွန်တော်တို့ Yum! Strategic နဲ့ Yum! Brands ရဲ့ KFC နဲ့အတူတွဲပြီးလုပ်ကံဖြစ်တဲ့အကြောင်းတွေကတစ်ချက်လည်းဖြစ်ပါတယ် Yum! Strategic အနေနဲ့ပြည်သူလူထုတွေအတွက်တာဝန်သိရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေကိုအလေးပေးပြီးတော့လုပ်ကံပါတယ်တာဝေးအပြေးပြိုင်ပွဲလိုမျိုးပဲဖြစ်ဖြစ်ပညာရေးလုပ်ငန်းစဉ်မျိုးပဲဖြစ်ဖြစ်ကျွန်တော်တို့ကတာဝန်သိရင်းနှီးမြှုပ်နှံမှုလုပ်ငန်းစဉ်ဖြစ်တက်တက်ကြွကြွပါဝင်လှုပ်ရှားဖြစ်ပါတယ် Yum! Company ဘက်ကိုကြည့်မယ်ဆိုရင်လည်းသူတို့ဟာဒီတာဝန်သိရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေကိုအတော်လေးအလေးပေးဆောင်ရွက်တာကိုတွေ့ရပါတယ်သူတို့ဟာကမ္ဘာစားနပ်ရိက္ခာအစီအစဉ်တွေမှာလှူဒန်းမှုတွေလည်းပြုလုပ်ကြပါတယ်အခုကျွန်တော်တို့ company နှစ်ခုတွဲဖက်လုပ်ကံတဲ့အခါမှာတော့ပူးပေါင်းပြီးတော့တာဝန်သိရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေကိုအတူတကွလုပ်ကံကြမှာပါ
နောက်ဆုံးအနေနဲ့မြန်မာနိုင်ငံရဲ့စီးပွားရေးဟာဒေသတွင်းမှာရှိတဲ့နိုင်ငံတွေနဲ့အပြိုင်တိုးတက်လာနိုင်မလားဆိုတာလည်းသုံးသပ်ပေးပါအောင်ရှင်
။ I think to answer that from a Yum! Strategic perspective first, given our operational capabilities are primarily here in country in Myanmar, for the near term future, we don't have any intention.
Yum! Strategic company အနေနဲ့ဖြစ်ရမယ်ဆိုရင်တော့လုပ်ငန်းလက်ပတ်မှုစွန့်ရည်တွေဟာမြန်မာနိုင်ငံမှာအခြေခံတာဖြစ်တဲ့အတွက်လက်တလုံးမှာတော့တခြားနိုင်ငံတွေကိုတိုးချဲ့သွားမှာမဟုတ်ပါဘူး။ခြုံပြီးတော့ကြည့်မယ်ဆိုရင်တော့မြန်မာနိုင်ငံမှာတီးခြားထူးခဲ့တဲ့အားသာချက်တွေရှိတယ်လို့ကျွန်တော်တို့ယူဆပါတယ်မြန်မာစီးပွားရေးအနေနဲ့အခြားနိုင်ငံတွေကိုခြေစန့်ချက်ထွင်နိုင်မှုကတော့စောင့်ကြည့်ရအောင်မယ်လို့ပဲထင်ပါတယ်ခင်ဗျ
ကျေးဇူးတင်ပါတယ်ရှင်